လက်နက်ကန်မီးပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးစိုးရိမ်တာကြောင့်တင်းချောင်နေကြတဲ့ဒေသခံတွေနေရာပြန်ဖို့ခက်ခဲနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါ။အဲရခိုင်လက်နက်ကန်တပ်ဖွဲ့နဲ့စီရင်တင်းမာနေတဲ့တပ်မတော်ကကြောက်ဖြူမြို့နယ်ကြေးရွာအုပ်စုတချို့မှာဝင်ရောက်စစ်ဆေးနေတာတွေကြောင့်ကြောက်လိုက်ပြီးတင်းချောင်နေကြတဲ့ဒေသခံတွေနေရာကိုပြန်ဖို့ခက်ခဲနေသလိုအဆက်တွေပြတ်တောက်နေတယ်လို့လည်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုကြပါတယ်။ကြောက်ဖြူမြို့နယ်ကစစ်ဆောင်စခန်းမှာရောက်နေတဲ့တိုင်းချောင်းဒေသခံတို့ကတော့စပါးရည်တင်ရမယ့်ယာတီရောက်လာရှိမှနေရာမပြောင်းနိုင်သေးတာကြောင့်အခက်ကြုံနေရတယ်လို့လည်းပြောပါတယ်
။ဒီကနေကတော့ဒီကျွန်တော်တို့လေသမောက်တွေဆိုတာသောမမနဲ့သောကနေသောပေါင်းနေကြဒီစပော့တွေကိုရိုက်သိမ့်ချင်ပါရဲ့ဒီစပော့တွေကိုကျွန်တော်တို့အနေနဲ့ရိုက်သိမ့်ခွင့်ပြရလိုက်ရင်ကျွန်တော်တို့အနေနဲ့ဆုံးရှုံးမှုတွေတော့များပါဘောနော်နောက်ပြီးတော့ဒီကျွန်တော်တို့လက်သမားတွေဆိုတာကတော့ဒီဟာကိုအောက်ကိုတကြီးညနေပြီးတော့လောက်ကွန်သောပေါင်းနေရဆိုတော့ဒီဟာကိုမရလိုက်ကျွန်တော်တို့အနေနဲ့ပေရနဲ့မထူပါဘူးကိုဒါကြောင့်ကျွန်တော်တို့အနေနဲ့ဒီစပော့တွေကိုရိုက်သိမ့်ချင်ပါရဲ့အကုန်လုံးလေဒီကိုရကိုစေတာကိုပြန်ရှင်ကြပါရဲ့ကို
ကျောက်ဖြူမျိုးကနေ12မိုင်လောက်ဝေးတဲ့ဇန်ချောင်းကျေးရွာမှာဆိုရင်လေတမ်တော်စစ်ကြောင်းနေရာယူထတာတပတ်ကျော်ကြာရှိနေပြီလွတ်တော်ကိုယ်စားလှယ်တွေတောင်းတော်ရဲလာရဲခက်ခဲနေတယ်လို့လေကျောက်ဖြူမျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ
်အခုကဇန်ချောင်းကိုကျွန်တော်ဝင်ဖို့တော်တော်လေးကိုစူးစမ်းနေဒါပေမဲ့ဝင်လို့ကမရဘူးဆိုတော့အချိန်မျိုးပဲရလာတယ်ဒါပေမဲ့ဟိုမကြသေးခင်ကပေါ့ဟိုကျွန်တော်တို့ဒီပုံတို့ကြီးတပတ်ကတော့အဲ့ဒီနေရာကိုတွားခဲ့တယ်လို့ပြောတယ်သူတို့ကဖုန်းမိမိမှာပါသွားတဲ့ဖုန်းတွေကိုအကုန်လုံးအပြင်မှာထားခဲ့ရတယ်လို့အဲ့ဒီလိုသတင်းတော့ကြားရပြဒါပေမဲ့ကျွန်တော်တို့လက်တကိုယ်စလေတယောက်အနေနဲ့ဝင်ဖို့ကြားရတဲ့ဆက်ကြတော့ဟိုဆိုတဲ့ခါကျတော့သူတို့ကဘလို့သဘောမျိုးမြင်နေမလဲဆိုကျွန်တော်လည်းမသိဘူးဒါပေမဲ့ဒေသခံတွေကိုမေးကြည့်တဲ့ခါတော့ဒေသခံတွေကဘယ်သူမှတွားခွင့်ကြီးကြီးခွင့်မပေးဘူးလို့ပြောတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့တွားဖို့ဆိုတဲ့ဟာကတော်တော်လေးခက်ခဲနေတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာနေရာတော်တော်များများပြင်မထွက်ရမင်းထုတ်ထားတာပါစစ်ပေးတံတာမကကိုဗစ်ကပ်ရောဂါကြုံနေရတဲ့အတွက်လဲတောင်းရင်လာရဲ့ခက်ခဲတွေကြုံနေရတယ်လို့ကြောက်ဖြူမျိုးနဲ့အုပ်ချုပ်မှုဦးစုမှုကျော်ကပြောပါတယ
်ကြားကြည့်လို့မင်းရတာမရတာတော်ဥစားပြေကျွန်တော်ကတော့ဒီမှာလဲကိုဗစ်လဲနည်းနည်းရေကောက်ပေါ်ပြီးဒီမှာလဲနည်းနည်းဥစားပို့ပြန်ပြီးတော့နည်းနည်းဒီပြေပွားတဲ့ຢာကတော့နည်းနည်းတက်လာတဲ့ခါကျတော့အဲ့ဒီဟာပဲကိုအားတိုက်တာတစ်ချက်ရပြီးသွားလို့ရှိရင်ရန်ကုန်မှာရောက်နေတဲ့ဒီတပ်စုကဒေသခံတွေပြန်ခေါ်ဖို့အတွက်ရင်းနဲ့ရေခောက်ပေးပြီးတဲ့ကာလမှာအဲ့ဒါတကယ်လည်းကျွန်တော်အယုံဖိုက်ပြီးတော့နည်းနည်းလေးထားလုပ်နေတဲ့အခါကျတော့အဲ့ဆိုတော့ကျွန်တော်တို့ကမှဟိုအဲ့ဘက်တော့ကျွန်တော်တို့သွားကြည့်ပြတာပါညာလို့မရှိသေးဘူး
ကျောက်ဖြူမြို့နယ်မှာလက်ရှိချိန်လေးစစ်ဆောင်ဦးရေတထောင်ကျော်လောက်ရှိနေပြီ။အဖွဲ့နဲ့တပ်မတော်ကြားလက်နက်ကင်မင်းပခတ်တွေကြောင့်တင်းချောင်နေရသူတသိန်းကျော်ရှိမယ်လို့လည်းဒေသခံကူညီရေးအဖွဲ့တွေကခန့်မှန်းထားကြပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေကြောင့်အရသားတွေတိကျထိခိုက်မှုတွေနဲ့ထွက်ပြေးတင်းချောင်နေကြတဲ့ပေါ်ဆိုရင်ကြောင့်လည်းစစ်ဘွေးတွေရာဆိုင်ဖို့လေကုလသမဂ္ဂနဲ့ပြည်တွင်းပြည်ပကလူခွင့်ရေးအဖွဲ့တွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။